ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကိုအကြောင်းမဲ့ဝင်ရောက်ကျူးကျော်မှုကိုရုရှားနိုင်ငံတလွှားနေရအများပြားမှာတနည်းဝင်လေးကဆန္ဒပြတန့်ကွက်မှုတွေရှိခဲ့ပြီးဒီဆန္ဒပြပွဲတွေမှာရင်းအဖန်ခံသူကအခုချိန်ထိဆို900ကျော်နေပြီဖြစ်ပါတယ်။ဒီဆန္ဒပြမှုတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ OVD Info ရဲ့ထုတ်ပြန်ချက်အရမော်စကိုဆန္ဒပြညက်နေ6နိုင်ခွဲအထိဆိုရုရှားမြို့ကြီး38မြို့မှာအဖန်ခံရတဲ့ဆန္ဒပြသူက945ရောက်ရှိကြောင်းနဲ့မော်စကိုမြို့ပေါ်မှာအဖမ်းခံသူက935ရောက်ရှိနေတယ်လို့ပြောပါတယ်။မော်စကိုကဆန္ဒပြသူတွေထဲသတင်းတော့ဖြစ်ကြောင်းအထောက်အထားမပါဘူးမှန်တယ်ကိုရဲကဖမ်းနေတယ်တွေ့ရတယ်လို့ကဘာကြီးငင်းရဲမှစေလို့ကြွေးကြော်တဲ့အမျိုးသမီးတူကိုပါရဲကဖမ်းသွားတယ်လို့မော်စကိုမှာသတင်းယူနေတဲ့ AFP သတင်းတော့ကပြောပါတယ်။ရုရှားနိုင်ငံတလောမှာပြီးခဲ့တဲ့သတင်းတော့ဆန္ဒပြပွဲတွေအတွင်းရဲကလူပေါင်း9000ကျော်ကိုဖမ်းဆီးခဲ့တာပါ။နမလေးပေါ်ထက်ဆန္ဒပြမယ်ဆိုရင်ငွေတန်းပြင်ထောင်ဝအချခံရနိုင်တဲ့အန္တရာယ်ကိုသိတဲ့ကြားပါပဲအခုလိုဆန္ဒပြနေကြတာဖြစ်ပါလေယူကရိန်းကို February 24ရက်မှာရုရှားဝင်တိုက်ခဲ့ခြင်းကလေးကအဖမ်းခံရတဲ့တိုက်ခတ်ဆန္ဒပြသူဟာအခုချိန်မှာတောင်းလေးတောင်ကျော်နေပြီဖြစ်ပါလေ